ပင်လယ်ဒေ့ရှ်နိုင်ငံပိုင်နယ်နယ်မြေကိုကျူးကျော်တဲ့ချိုးဖောက်မှုတွေအလုံးအဆုံးသတ်ပြီးရိုဟင်ဂျာဒုက္ခသည်တွေကိုနေရပြန်ပို့ရေးလုပ်ငန်းစဉ်တွေအမြန်ဆုံးဆောင်ရွက်နိုင်အောင်မြန်မာစစ်ကောင်စီကိုနှာချတိုက်ထွန်းမဲ့အကြောင်းပင်လယ်ဒေ့ရှ်နိုင်ငံဆိုင်ရာဒုတိယအမတ်ကြီးလင်ဂျီမင်းကဂရီပေးပြောဆိုတာကိုပင်လယ်ဒေ့ရှ်အခြေစိုက် Daily Star သတင်းစာမှာရေးသားထားပါတယ်။တရုတ်သားမကြီးလင်ဂျီမင်းနဲ့ပင်လယ်ဒေ့ရှ်နိုင်ငံယာယီနိုင်ငံသားရေးအတွင်းဝန်အငိမ့်စားရေတပ်ဗိုလ်ချုပ်ကြီးခါရှက်အာလမ်တို့မနေ့ကပင်လယ်ဒေ့ရှ်နိုင်ငံသားရေးဝန်ကြီးဌာနမှာတွေ့ဆုံတဲ့အချိန်တရုတ်သားမကြီးကကတိပြုပြောဆိုတာဖြစ်ပါတယ်။မြန်မာနိုင်ငံဘက်ကလေကြောင်းပိုင်တဲ့ကြွကြွမှုအပါအဝင်နယ်နိမိတ်ချိုးဖောက်တာတွေဆက်မလုပ်အောင်နှာချပေးဖို့အာဆီယံနိုင်ငံတန်တမာတွေကိုလည်းပင်လယ်ဒေ့ရှ်နိုင်ငံသားရေးဝန်ကြီးဌာနကပြီးခဲ့တဲ့သတင်းပတ်အတွင်းသီးခြားတွေ့ဆုံအကူအညီတောင်းခံခဲ့ပါတယ်။မြန်မာနိုင်ငံဘက်ကတော့နေဇတ်ကြောကြတဲ့လက်နက်ကြီးတွေဟာရခိုင်လက်နက်ကိုင်အဖွဲ့ AA နဲ့အာဆာအကြမ်းဖက်အဖွဲ့တွေပြစ်ခတ်တဲ့ကြီးတွေဖြစ်တဲ့ဆိုပြီးတုံ့ပြန်ထားပါတယ်။ရိုဟင်ဂျာဆိုတဲ့အမည်ကိုလက်မခံပေမဲ့ဒုက္ခသည်တွေနေရာပြန်ပို့ရေးကိုစစ်စစ်လက်ခံမဲ့အကြောင်းပြောဆိုထားပါတယ်။ဒုက္ခသည်တွေပြန်လာရင်ရခိုင်ပြည်နယ်ထဲမှာနေနိုင်အောင်တရုတ်နိုင်ငံကအစအဦးတချို့ပံ့ပိုးဆောက်လုပ်ပေးထားပြီးဖြစ်ပါတယ်ခင်ဗျာ။